တော်ရရှိမှာခင်ဗျာမနေ့ကထုတ်ပြန်တဲ့အမေရိကန်ပြည်ထောင်စုရဲ့ကဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအထူးစိုးရိမ်ရတဲ့နိုင်ငံ၈နိုင်ငံထဲမှာဆက်လက်ပါဝင်နေကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့ဆိုပေမဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့ဥတီဆောင်ရွက်တာမျိုးမတွေ့ရသေးဘူးလို့အစီရင်ခံစာထဲမှာရေးသားထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းရဲ့အရေးကြီးတဲ့အချက်ဖြစ်သလိုအမျိုးသားအကျိုးစီးပွားလည်းဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရေးမူဝါဒအတွက်လည်းအရေးပါတဲ့အချက်တစ်ခုဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Miss Hillary Clinton ကအစီရင်ခံစာထုတ်ပြန်တာနဲ့ပတ်သက်ပြီးပြောဆိုတဲ့အထင်မှာဖော်ပြခဲ့ပါတယ်။ဘာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုအလေးထားရသလဲဆိုရင်ကမ္ဘာပေါ်ကလူသန်းတစ်ထောင်လောက်ဟာအစိုးရတွေရဲ့ဘာသာရေးအရာစနစ်တကျခွဲခြားပြိနှိပ်မှုကိုခံနေရတဲ့အတွက်ဖြစ်ကြောင်းဒီကနေ့ကမ္ဘာနိုင်ငံတချို့မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်နေပေမဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးမရေရာမှုတွေရှိနေသေးကြောင်း Miss Clinton ကအခုလိုပြောကြားခဲ့ပါတယ
် They are wrestling with questions of whether and how to protect religious freedom for their citizens. This goes from Tunisia to Burma and many places in between.
တူနီးရှားကနေမြန်မာနိုင်ငံအထိနိုင်ငံတချို့မှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်နေပေမဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့ဆိုတာမသေးကြမရေရာကြောင်းနိုင်ငံသားဝန်ကြီး Miss Hillary Clinton ကပြောဆိုသွားခဲ့တာပါနိုင်ငံပေါင်း196နိုင်ငံကိုအသေးချာလေ့လာပြီးဒီအစီရင်ခံစာကိုရေးသားခဲ့တာဖြစ်ကြောင်းအမေရိကန်အစိုးရဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဌာနရဲ့ပြောခွင့်ရှိသူ Miss Susan Cook ကလည်းပြောဆိုခဲ့ပါတယ်အစီရင်ခံစာနဲ့ပတ်သက်ပြီးရှင်းလင်းပြောကြားတဲ့အထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီး Miss Susan Cook အခုလိုပြောဆိုခဲ့ပါတယ
် In Burma, long simmering tensions recently erupted in widespread violence against the marginalized Rohingya community and in other countries
မြန်မာနိုင်ငံကနှစ်ပေါင်းများစွာကြာပြီးဖြစ်တဲ့ပြဿနာဖြစ်ပါတယ်မကြာသေးမီကပဲ Muslim Rohingya တွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်လို့သူမကပြောဆိုသွားတာပါမြန်မာနိုင်ငံမှာဘာသာရေးဆိုင်ရာလှုပ်ရှားမှုတွေဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုအစိုးရကထိန်းချုပ်ထားပြီးအဲ့ဒီအဖွဲ့အစည်းတွေရဲ့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာသင်ပင်းထူထောင်ခွင့်လွတ်လပ်စွာစုဝေးပြောဆိုခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေကိုချုပ်ချယ်ကတ်သတ်ထားတယ်လို့အစိုးရခန်းဆောင်မှပေါ်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကမြန်မာနိုင်ငံကို CPC Country of Particular Concern အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်ထပ်မံသတ်မှတ်ခဲ့တယ်လို့အစိုးရခန်းဆောင်ကဆိုပါတယ်မြန်မာနိုင်ငံမှာ90ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်ဖြစ်ပြီးခရစ်ယာန်9ကျွယ်သူ400ခိုင်နှုန်းနဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒါပေမဲ့1983ခုနှစ်နောက်ပိုင်းသံဃာစည်းရင်ထပ်မံကောက်ယူနိုင်ခြင်းမရှိတဲ့အတွက်နောက်ဆုံးအရေးအတွက်ကိုတိတိကျကျဖော်ပြနိုင်ခြင်းမရှိဘဲအခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကတော့မြန်မာနိုင်ငံမှာမွတ်စလင်600ခိုင်နှုန်းကနေ1000ခိုင်နှုန်းရှိတယ်လို့ပြောဆိုကြောင်းအမေရိကန်အစိုးရရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ချင်းပြည်နယ်ကချင်းပြည်နယ်စတဲ့တိုင်းရင်းသားဒေသတွေမှာလည်းခရစ်ယာန်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေရှိကြောင်းဖော်ပြပါတယ်။ချင်းပြည်နယ်မှာဆိုရင်ဗုဒ္ဓဘာသာတွေပဲတည်ရတဲ့အထက်တန်းကျောင်းဖွင့်လှစ်ထားတာမျိုးရှိပြီးဗုဒ္ဓဘာသာဝင်တွေကသာအလုတ်ခန့်တာမျိုးတွေ့ရတယ်လို့လည်းအဲ့ဒီအစီရင်ခံစာမှာရေးသားထားပါတယ်။ဒါအပြင်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကိုလည်းချုပ်ချယ်ကန့်သတ်တာတွေရှိကြောင်းဖော်ပြထားပါတယ်။ရွှေဝါရောင်တော်လန်ရေးနောက်ပိုင်းဖုံးတော်ကြီးတွေကိုဖမ်းဆီးထားတာတွေကိုလည်းဖော်ပြထားတယ်လို့အခုနောက်ပိုင်းရွှေညဝါဆရာတော်ကိုတန်ခါမဟာနာယကအဖွဲ့ကအရေးယူတဲ့ကိစ္စတွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။ဒါအပြင်2010ခုနှစ်ကကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တုန်းကအထူးသဖြင့်မြန်မာနိုင်ငံအနောက်ဘက်ကျန်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားပြိနှိပ်မှုတွေရှိတဲ့အကြောင်းပြောဆိုတာကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2010ခုနှစ်ကရခိုင်ပြည်နယ်အတွင်းမှတ်ပုံတင်မရှိသူတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေစုစုပေါင်း9,500ကျော်ရှိတဲ့အထက်ကအသက်10နှစ်ပြည့်ပြီးသူ6,300ကျော်ကိုမြန်မာအစိုးရကယာယီမှတ်ပုံတင်ကတ် TRC တွေထုတ်ပေးခဲ့တယ်လို့သိရပါတယ်။အဲဒါတွေကတော့မနေ့ကအမေရိကန်အစိုးရကထုတ်ပြန်ခဲ့တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်အစီရင်ခံစာတွေကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အစိတ်အပိုင်းတချို့ကိုကောက်နှုတ်တင်ပြအစီရင်ခံခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။